ဘင်္ဂလားဒေ့ရှ်နိုင်ငံကလူများစုမွတ်စလင်တွေကိုထိခိုက်စေတယ်လို့ဆိုတဲ့ပုံနဲ့အင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဟိန်နူရီပေါ်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲဒကာမျိုးတော်မှာစနေနေ့ကဒုတိယနေ့ဖြစ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အစ္စရေးနိုင်ငံရဲ့ပါတီနဖူးစည်းတွေကိုကန်ဆောင်ထားသူတွေပါဝင်တဲ့လူပေါင်း1000လောက်ဟာပထမတစ်ရက်တုန်းကရဲတွေနဲ့ဆန္ဒပြသူတွေကြားအတီးကြုံဖြစ်ခဲ့တဲ့မျိုးတော်ကအဓိကဗလီကျောင်းနီလမ်းတွေပေါ်မှာစုဝေးကြရတာပါ။အစ္စလမ်ဘာသာရဲ့ရန်သူတွေကြာဆုံးပါစေ၊ကျူးလွန်သူတွေကိုကျိုးဆွဲချပါဆိုတဲ့ကြွေးကြော်သံတွေကိုလည်းအော်ဟစ်ကြပါတယ်။နိုင်ငံရှိပိုင်းကူမီလာခန်ကဟိန်းနူဘာသာဝင်တွေရဲ့ဖျားချောင်းကရုပ်ထုတစ်ခုရဲ့ခြေရင်းမှာအစ္စလမ်ဘာသာဝင်တွေထုတ်မြတ်ထားတဲ့ကုရ်အန်ကျမ်းစာစာအုပ်တို့ကိုချထားတဲ့ပုံလူမှုကွန်ရက်မှာပြန့်နှံ့ကြရကနိုင်ငံအနှံ့မှာရှိတဲ့ဟိန်းနူဖျားချောင်းတွေမှာဖြစ်စည်းခံရတာတွေလည်းရှိကြတာပါ။ဘင်္ဂလားဒေ့ရှ်အစ္စလမ်ရဲ့လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌကတော့ကုရ်အန်ကျမ်းစာကိုဟိန်းနူဖျားချောင်းကရုပ်ထုခြေရင်းမှာချထားတဲ့သူကိုအစိုးရကဖမ်းဆီးပေးဖို့နဲ့ဓာတ်ပုံတွေပြန့်နှံ့မှုအတွက်တာဝန်ရှိသူတွေကိုတည်ရန်ပြစ်ပေးဖို့တောင်းဆိုထားပါတယ်။